မတိမငြိမ်အခြေအနေတွေကြောင့်နေရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသကအခြေအနေတွေနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုကထိတ်တန့်လွှတ်တော်ကိုယ်စားလှယ်တွေကပူရဲကြေညာချက်တစ်စောင်ထုတ်ပြန်ပြီးပြစ်တင်ရှုံချလိုက်ကြပါတယ်။အထက်လွှတ်တော်အမတ်တွေဖြစ်ကြတဲ့ Democratic Party က Dick Durbin, Republican Party က John McCain တို့ပူးတွဲပြီးအဆိုပြုခဲ့တဲ့ဆုံးဖြတ်ချက်မှာတော့မြန်မာနိုင်ငံကရိုဟင်ဂျာတွေအပေါ်ကျူးလွန်နေတဲ့အကျဉ်းချလုပ်ရတွေကိုပြစ်တင်ရှုံချကြောင်းနဲ့အခြေအနေကိုဟန့်တာဖို့လဲဒေါ်အောင်ဆန်းစုကြည်ကိုတိုက်တွန်းထားတာပါ။ဆုံးဖြတ်ချက်ကိုတော့ Democrat အထက်လွှတ်တော်အမတ်တွေဖြစ်ကြတဲ့ Dan Feinstein,Cory Booker နဲ့ Bob Menendez တို့ကလည်းထောက်ခံခဲ့ကြပါရယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်မှုတွေတကြော့ပြန်ဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွေကိုစတင်ခဲ့တဲ့ ARSA အစိုးရအဖွဲ့ကိုပြစ်တင်ရှုံချကြောင်းလည်းကြေညာချက်မှာဖော်ပြခဲ့တာပါ။ရခိုင်ပြည်နယ်ကပဋိပက္ခတွေဖြေရှင်းဖို့အတွက်ကုလသမဂ္ဂရဲ့အချက်အလက်ရှာဖွေရေးအဖွဲ့ကိုမြန်မာအစိုးရကဝင်ခွင့်ပြုဖို့ရခိုင်အရေးအကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထည့်ဖို့လည်းတိုက်တွန်းထားပါရယ်။မနေ့ရက်ကပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကလည်းရခိုင်ပြည်နယ်ကအခြေအနေတွေနဲ့ပတ်သက်လို့အထူးစိုးရိမ်ကြောင်းပြောဆိုခဲ့တာပါ။ကြေးရွာတွေမိရှုခံရတာလူအများပြားအိုးအိမ်ဆုံးွားထွက်ပြေးနေရတဲ့အပအဝင်မတိမငြိမ်အခြေအနေနဲ့ပတ်သက်လို့ဆိုရင်ပူပန်ချောင်းနိုင်ငံခြားရေးဌာနပြောခွင့်ရအမျိုးသမီး Heather Newt ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာဖြစ်ပါတယ်